မင်္ဂလာညနေခင်းမှာတော်တာရှင်များရှင် VOA American တန်ရဲ့2019ခုနှစ်နိုဝင်ဘာလ29ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီညနေခင်းအတွက်အစီအစဉ်မှုဖြစ်ဆောင်ရွက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါဒီညနေ့နားဆင်ရမယ့်သတင်းတွေမှာတော့ Ukraine အတွက်စံကန်ထားတဲ့စီးအကူအညီတွေပြန်ပေးဖို့မဆုံးဖြတ်ခင်မှာပဲ Ukraine နဲ့ပတ်သက်တဲ့တိုင်ကြားချက်ကိုသမ္မတ Trump ကသိရှိထားပြီးဖြစ်တယ်ဆိုပြီးသတင်းတွေထွက်လာပါတယ်။ပထမဆုံးချင်းတောင်ကိုရီးယားနဲ့မေကောင်ဒေသနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲဒီနေ့စတင်ကျင်းပရမှာတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်ဒေသရင်းခေါင်းဆောင်တွေတက်ရောက်ကြပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြည်မှနားဆင်ရမယ့်သတင်းလှတွေမှာတော့မြောက်ဦးမြို့နယ်ကျောင်းတောင်ကြီးရွာနီးမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင် AE အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်အရဲသားထိခိုက်မှုရှိခဲ့တဲ့အကြောင်း
ကိုကိုနိုင်ရောစင်နိုင်တော့မရှိမှာပါ။တဖက်ကပြစ်တယ်လို့ပြောလို့ရတယ်။သူကဒီငေါ်ကျုံနေတဲ့ငေါ်လိုက်နေတာ
။ចောင်းတောင်ជីရွာသားတူပြောသွားတာပါ။ဒီចောင်းနဲ့တူ MCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့အကြားမှာဒီကနေ့မှတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်း2020 American သမ္မတရွေးကောက်ပွဲမှာနယူးယောက်မြို့တော်ဝန်ဟောင်းဒီမိုကရက်တစ်ကိုယ်စားလှယ် Michael Bloomberg လည်းပါဝင်ရှင်ပြိုင်မဲ့အကြောင်းစရဲစိတ်ဝင်စားစရာသတင်းလှော်တွေကိုနားဆင်ရပါမယ်။ဒီလိုသတင်းလှော်တွေမတိုင်ခင်မှာအခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်ဆုမြတ်မွန်တို့ကပြောပြပေးပါရှင
်။ Ukraine နိုင်ငံအတွက် American ကစီးရေးကူညီဒေါ်လာ300နီးပါးပေးရမယ့်အစီအစဉ်ကိုစံကန်ထားတာပြန်လည်ရုပ်သိမ်းဖို့မဆုံးဖြတ်ခင်မှာပဲ။အစိုးရအတွင်းလူတယောက်ကယူကရိန်းနဲ့ပတ်သက်လို့တိုင်ချထားတာကိုသမ္မတထွန်းနဲ့ထရန့်ကသိရှိထားပြီးဖြစ်တဲ့အကြောင်းနယူးယောက်တိုင်းစတင်းစာကဖော်ပြလိုက်ပါတယ်။တိုင်ချရဲ့နဲ့ပတ်သက်လို့လွတ်တော်ကိုအကြောင်းကြားဖို့လိုမလို့ဆုံးဖြတ်ရမယ်သမ္မတရဲ့ရှေ့နေတွေကဩဂုတ်လနောက်ပိုင်းမှာပဲသမ္မတကိုအတည်ပြုခဲ့တာဖြစ်တယ်ဆိုပြီးနှိစက်သူနှစ်ယောက်ကိုကူကပ်ပြီးတင်းစာကမနေ့ကဖော်ပြလိုက်တာပါ။လွတ်တော်ကိုယ်စားလှယ်ကတော့တိုင်ချချက်ကိုစတင်ပါလာနောက်ပိုင်းမှာပဲသိခဲ့ကြပြီးအများပြည်သူသိအောင်ထုတ်ပြန်ခဲ့ရပါတယ်။နောက်ပိုင်းမှာတော့ဒီမိုကရက်ကိုယ်စားလှယ်အများစုဖြစ်တဲ့အောက်လွတ်တော်မှာလက်ရှိနဲ့အငြင်းစားတန်တမန်တွေအစိုးရရရှိတွေကိုမြန်မြန်ဆက်စည်းတာကြားနာတာတွေကိုစက်တိုက်လုပ်ခဲ့တာပါ။ရှင်းနေ2020ပြည့်သမ္မတရွေးကောက်ပွဲမှာပြန်ပြတ်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ပေါ်တရားဝင်စုံစမ်းစစ်ဆေးကိုစီးရဲကူညီဆန်းကန်ထားပြီးဖိအားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်ဒီမိုကရက်တီကဥဆောင်ပြီးစုံစမ်းနေရလည်းဖြစ်ပါတယ်။သမ္မတပေါ်အရေးယူသင့်မသင့်အောက်လွတ်တော်မှာမဲခွဲဆုံးဖြတ်ဖို့လိုမလို့အဆုံးဖြတ်ပေးမယ်။အောက်လွတ်တော်တရားရေးကော်မတီကတော့ရှင်းစင်းပါဗိုလ်ထုံးနေမှာကြားနာမှုတွေစတင်မယ်ကြောင်းမနေ့ကပဲကြေညာထားပြီးသမ္မတကိုလာရောက်ထွက်ဆိုဖို့လည်းဖိတ်ကြားထားတာပါ။တရားရေးကော်မတီကတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီသမ္မတပေါ်အရေးယူနိုင်မလားဆိုတာကိုကြားနာသွားမှာဖြစ်ပါတယ်။
2016 American သမ္မတရွေးကောက်ပွဲကို Ukraine ကဝင်ရောက်နှောက်ယှက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုမဟုတ်ဘူးလို့ပြောဖို့ American နိုင်ငံသားရေးဝန်ကြီး Mike Pompeo ကငြင်းဆန်ခဲ့ပါတယ်။သမ္မတရွေးကောက်ပွဲကိုဝင်နှောက်ယှက်ခဲ့တာဟာ Russia ကဖြစ်တယ်လို့ American ထောက်လှမ်းရေးဌာနတွေကခိုင်ခိုင်မာမာစုံစမ်းတွေးရှိထားတာပါ။ဒါပေမဲ့ Ukraine ကလည်းနှောက်ယှက်ဖို့ကြိုးစားခဲ့တယ်ဆိုတဲ့အချက်လက်တွေကိုစုံစမ်းဖို့တာဝန်ရှိတယ်လို့အင်္ဂါနေ့တုန်းကသတင်းစာရှင်းလင်းပွဲမှာဝန်ကြီး Pompeo ကပြောကြားခဲ့ပါတယ်။American ရွေးကောက်ပွဲတွေကိုနှီးမျိုးစုံနဲ့အကာအကွယ်ပေးရမယ်လို့လည်းသူကပြောကြားသွားပါတယ်။ American မှာ Democracy နီးစာဆောင်ရွက်မှုတွေအပေါ်လူမှုအယုံကြည်ညွန်နေလာအောင် Democratic Party သမ္မတလောင်း Hillary Clinton ထိခိုက်အောင်နဲ့ရွေးကောက်ပွဲမှာ Donald Trump သမ္မတအနိုင်ရအောင် Russia နိုင်ငံကလုပ်ခဲ့တယ်လို့ American ထောက်လှမ်းရေးဌာနတွေမှာစူးစီးထားတဲ့ Intelligence Community က2019ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။
ဒီစည်းရချွတ်သိမ့်ပိုက်ထားတဲ့နေမျိုးပေါ်မှာဂျူးရင်ရတိဆောက်မှုတွေကိုအသိမှတ်ပြုလိုက်တဲ့အမေရိကန်ဆွေရဲ့မူဝါဒအပြောင်းလဲကိုကန့်ကွက်တဲ့အနေနဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒီသားမှာပါလက်စတိုင်းနေထောင်နေချီစူဝေးချီတဲ့ဆန္ဒပြကြပါရတယ်။အနောက်ဘက်ကန်ဒီသားမှာဂျူးရင်ရတိဆောက်မှုတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရည်အဖြစ်အမေရိကန်ဆွေရဲ့အဆက်ဆက်နှစ်ပေါင်း40ကျော်လက်ခံလာခဲ့ပေမဲ့သမ္မတဒေါ်နယ်ထရန့်ဆွေရဲ့လက်ထက်မှာတော့ရည်တည်ချက်ပြောင်းလိုက်တာကိုမချေနှက်ကြတဲ့ပါလက်စတိုင်းသားတွေကအလံတွေစိုက်ပောက်တွေခဲဆောင်ပြီးမနေ့ကပဲဆန္ဒပြခဲ့ကြတာပါ။စနေပြတဲ့ဒီချိုးကကားတရားတွေကိုမီးရှို့ခဲ့ကြသလိုအစ္စရေးစစ်သားတွေကိုလည်းဂရိနဲ့ပြစ်ပောက်ခဲ့ကြပါတယ်။အစ္စရေးတပ်ဖွဲ့တွေကတော့မြေယူပုံးတွေလူတွေကိုမင်းတက်မူးမေ့စွာနေနိုင်တဲ့ဘုံးတွေထုတ်ပြီးစနေပြသူတွေကိုဖြုတ်ခွင်းမှုကြိုးစားခဲ့ကြပါတယ်။စနေပြပွဲတွေကိုနေနှမှုတွေအတွင်းပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရတဲ့သတင်းမျိုးတော့မကြားပါဘူး။နောက်ပကန်ဒေသမှာဂျူးရီယာတိဆောက်မှုတွေကိုအတိမတ်ပြုတဲ့အမေရိကန်ရဲ့မူဝါဒအပြောင်းလဲကိုတော့ပြည်ရဲ့သတင်းပတ်ထမှာပဲသမ္မတထရန့်ဆွေကကြေညာခဲ့တာဖြစ်ပါတယ်။
Albania နိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းအဆိုးဆုံးငရင်ကြောင့်25ရောက်ထက်မနည်းတေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောကြားပါရယ်။အပြည့်စည်ပုံတွေအောက်မှာပိတ်မိနေနိုင်သူတွေကိုကယ်ဆယ်ရေးတွေကဆက်လက်ရှာဖွေနေကြတာနဲ့အတူ ဒေသခံအများအပြားလည်းငရင်တန်ခံထားရသူတွေအတွက်ပြင်ဆင်ထားတဲ့တဲတွေထဲမှာညှာအိတ်ခဲကြပါတယ်။ငရင်တန်ကြောင့်ဒိုဟတ်မြို့နဲ့ဖူမာနေမြို့တွေကတည်ဆုံးသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်။အဲဒီမြို့နှစ်မြို့လုံးမှာအဆောက်အဦတော်တော်များများပျို့ကျပျက်စီးခဲ့တာပါ။တည်ဆုံးသူတွေအတွက်ဒီကနေ့ပုတ်ထူးနေ့ကိုဝန်ထဲချင်းအထိတ်မှတ်နေ့အဖြစ်နဲ့ဝန်ကြီးချုပ်အေဒီရာမာကသတ်မှတ်ထားပါတယ်။သမရနဲ့အတိုက်ခံခေါင်းဆောင်တို့လည်းငရင်တန်ခံရတဲ့နေရာတွေစီကိုတွားရောက်အားပေးခဲ့ကြပါတယ်။အိန်းနီးချင်းကော့ဆိုဗိုအီတလီနဲ့ဂရိနိုင်ငံတို့ကကယ်ဆယ်ရေးအဖွဲ့တွေဆေလွတ်အကူအညီပေးနေပါတယ်။အင်ကားနေတော့ကတီရာနာမြို့တော်အနောက်မြောက်ဖက်ကီလိုမီတာ30ကိုဗဟိုပြုလှောက်ခတ်ခဲ့တဲ့ငရင်ပြင်းအားဟာ 6.4 ရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောကြားထားပါတယ်။အင်အားဖြင့်ငရင်လှုပ်ပြီး3နာရီအကြာအေဒရီယက်တစ်ပင်လယ်ထဲမှာအင်အားဖြင့်ပြင်းအား5ရှိတဲ့နောက်ဆက်တွဲငရင်ထပ်လှုပ်ခတ်ခဲ့ပါတယ်။
ပြည်ရေးအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683လိုင်းဒိုမီတာ19 kHz 15563နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ပြည်ရေးအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓဦးနေ့ညနေခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်ပြမလုံးချင်းတောင်ကိုရီးယားနဲ့မဲကောင်ဒေသနိုင်ငံတွေရဲ့ထိပ်တီးဆွေးနွေးပွဲကိုတောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာဒီကနေ့စတင်ကျင်းပရမှာမြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်ဒေသရင်းခေါင်းဆောင်တွေတက်ရောက်ကြပါတယ်။ဒေသရင်းနိုင်ငံတွေကပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်ရေးဆွေးနွေးဖို့ရည်ရွယ်ထားတဲ့ထိပ်တီးဆွေးနွေးပွဲကိုတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြန်မာနိုင်ငံလက်အဖွဲ့ဖြစ်တဲ့8000အရှက်နိုင်ငံများအသင်းအာဆီယံလက်ကျောက်ဥက္ကဋ္ဌထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဟိုချာတို့ကဥဆောင်ကြကြတာပါမဲခေါင်ဒေသကဖွံ့ဖြိုးမှုတွေဟာတောင်ကိုရီးယားနိုင်ငံအတွက်လည်းအကျိုးရှိစေမယ့်ဖွံ့ဖြိုးမှုတွေဖြစ်တာကြောင့်အတူတူကနီနီကက်ကက်ပူးပေါင်းဆောင်ရွက်ထားမယ့်အကြောင်းလဲတောင်ကိုရီးယားသမ္မတကအဖွဲ့မင်ကမှပြောကြားထားပါတယ်မဲခေါင်ဒေသနိုင်ငံအနေနဲ့တောင်ကိုရီးယားနိုင်ငံတို့ကြားကုန်သွယ်မှုပမာဏ2011ခုနှစ်ကစလို့နှစ်ဆခွဲလောက်ထိတိုးလာပြီးဒေါ်လာ84ဘီလီယံကျော်အထိရှိရဲအကြောင်းလဲတောင်ကိုရီးယားသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်အာဆီယံကိုရီးယားဆွေနွေးပွဲ30ရက်ထိမ့်မဲ့ထိပ်တီးဆွေးနွေးပွဲတွေတက်ရောက်ဖို့ပူဆန်းမြို့မှာရောက်နေတဲ့ဒေါက်ဆန်းစုကြည်ကတော့မနေ့ကပဲတောင်ကိုရီးယားသမ္မတနဲ့တီးတန့်တွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်ဖို့လည်းဆွေးနွေးခဲ့ကြတာပါပူဆုံပွဲပြီးမှာတော့နှစ်နိုင်ငံကြားနားလည်မှုစာချုပ်လာ3ရက်ကိုလည်းခေါင်းဆောင်တွေတက်ရောက်ပြီးတော့လက်မှတ်ရေးထိုးခဲ့ကြပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာ2016ခုနှစ်တုန်းက22ယောက်တေဆုံးခဲ့တဲ့တိုက်ခိုက်မှုကိုပူးပေါင်းကြံစည်မှုနဲ့အစ္စလာမ်ဆက်သွေးကြွအဖွဲ့ဝင်9ယောက်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးအထူးခုံရုံးကတေတံချလိုက်ပါတယ်။ကော်ဖီဆိုင်တစ်ခုပေါ်တိုက်ခိုက်မှုမှာတေဆုံးသူအများစုကနိုင်ငံသားတွေဖြစ်ပါတယ်။မတရားသိမ်းဖြစ်သတ်မှတ်ထားတဲ့ဆက်သွေးကြွအဖွဲ့ကအဖွဲ့ဝင်9ယောက်ရဲ့လောက်ရဟာတန်တရားဖြစ်เสียမလို့အောင်တတ်သိခိုင်းလုံတယ်လို့အမိန့်ကျင်းညာပြီးတဲ့နောက်မှာအစိုးရရှိနေတွေကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်တိုက်ခိုက်မှုမှာပတ်သက်တယ်လို့ဆွဆွဲခံရတဲ့ရှေ့ရောက်မြောက်သူကတော့အမှုကနေလွတ်မြောက်ခဲ့ပါတယ်2016ဇူလိုင်လတရနေ့တုန်းကဂျမတ်အယ်မူဂျာဟာဒင်းအစ္စလာမ်စစ်သွေးကြွအဖွဲ့ဝင်9ယောက်ကဒါကာမြို့ကကော်ဖီဆိုင်တစ်ခုကိုဝင်ရောက်စီးနှင်းပြီးတော့12နာရီကြာတရားခံတွေကိုဖမ်းဆီးတပ်ဖြတ်ခဲ့တာပါစီနီမှုအတွင်းမှာအီတလီလူမျိုး6ယောက်ဂျပန်လူမျိုး9ယောက်အမေရိကန်1ယောက်အိန္ဒိယလူမျိုး1ယောက်တို့တေဆုံးခဲ့ပါတယ်။ကွန်မန်ဒိုအထူးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာအကြမ်းဖက်သမား9ယောက်လည်းတေဆုံးခဲ့ပါတယ်။မွတ်စလင်အများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှရီယာဥပဒေကျင့်သုံးဖို့ကြိုးစားတဲ့ဂျမတ်ဥလ်မူဂျာဟာဒင်းအဖွဲ့ကိုမတရားအသိအဖြစ်နဲ့သတ်မှတ်ထားတာဖြစ်ပါတယ်။
ရှမ်းပြည်နယ်တီဘောမြို့နယ်အတွင်းမြေမြုံမိုင်းပောက်ခွဲမှုကြောင့်တေဆုံးသွားသူဟာဂျာမန်နိုင်ငံသားခီဆွာတူဖြစ်ကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုလိုက်ကြပါတယ်။ရန်ကုန်မှာရှိတဲ့ဂျာမနီနိုင်ငံတန်ယုံကတေဆုံးသူရဲ့ဆွေမျိုးတွေမြန်မာအာဏာရှင်တွေနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းလဲဂျာမနီနိုင်ငံရဲ့ဌာနကပြောဆိုထားပေမဲ့အသေးစိတ်ကတော့မပြောပါဘူး။ဆော်ဗန်တရင်းတွေမှာတော့ကမ္ဘာလှည့်ခီးသွားတွေမကြာခဏလက်ပတ်လျရှိကြတဲ့တီဘောမြို့နီးလမ်းဘေးမှာမြေမြုံမိုင်းပောက်ခွဲမှုကြောင့်တေဆုံးသွားသူဟာနယ်သာလန်နိုင်ငံသားဖြစ်တဲ့အကြောင်းဖော်ပြခဲ့ကြတာပါ။ပောက်ခွဲမှုကြောင့်အဖော်ဖြစ်သူအာဂျင်တီးနားနိုင်ငံသူအမျိုးသမီးလည်းတရားရရှိသွားပါတယ်။ပောက်ခွဲမှုဖြစ်ပေါ်ခဲ့တဲ့ဒီဘောမြို့နယ်ပန်းချောင်ကြီးရွာနဲ့ကုံဟောင်ကြီးရွာကြားဒေသကခီးသွွားတွေသွားလာခွင့်မရှိတဲ့နေမျိုးဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့တာဝန်ရှိသူတို့ကိုကူပီး AFP သတင်းကဖော်ပြခဲ့ပါတယ်။မြေမြမိုင်းဆောင်ကြီးအဖွဲ့ရဲ့ဒီနေ့ထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့ပြီးခဲ့တဲ့2018ခုနှစ်တွင်မြေမြမိုင်းကြောင့်မြန်မာနိုင်ငံမှာထိခိုက်ဒေဆုံးမှုပေါင်း430ထိရှိရကြောင်းဖော်ပြထားပြီးဒါအဆိုရင်အာဖဂန်၊ဆီးရီးယားနဲ့ယမန်နိုင်ငံတို့ပြီးရင်ကမ္ဘာမှာစုထမြောက်အများဆုံးလည်းဖြစ်ပါတယ်2016ခုနှစ်ဧပြီလလဲမှာတော့လည်းရှမ်းပြည်နယ်ကြောင်မဲမြို့မှာဂျာမနီခီးသွားနှုန်းနဲ့သူတို့ရဲ့ခီးသွားလမ်းညွှန်တို့မြေမြုံဝိုင်းပောက်ကွဲမှုကြောင့်ဒဏ်ရာရခဲ့မှုပါတယ် ဒီဘောမျိုးနဲ့အပါဝင်လက်နက်ကင်ပြုခတ်တဲ့ကြောင့်လုံခြုံရေးအတွက်စိုးရိမ်ရတဲ့ဒေသတွေကိုခီးသွားတာတွေစင်ညင်ကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းအကြံပြုတိုက်တွန်းထားပါတယ်
ဟောင်ကောင်ပေါ်လီတက်နစ်တက္ကသိုလ်ပတ်လည်မှာလုံခြုံရေးတွေဝိုင်းထားတာကိုဖယ်ရှားပေးဖို့တက္ကသိုလ်အာဏာပိုင်တွေကရဲတပ်ဖွဲ့ကိုတောင်းဆိုလိုက်ပါတယ်တက္ကသိုလ်ကျောင်းဝန်းထဲမှာပုံနေနိုင်တဲ့ဆန္ဒပြကျောင်းသားတွေရှိမရှိတက္ကသိုလ်တာဝန်ရှိသူတွေလိုက်ရှာခဲ့ပြီးတဲ့နောက်မှာတရားမှကျန်တဲ့လက္ခဏာမတွေ့ဘူးလို့တက္ကသိုလ်အကြီးအကဲဒေါက်တာမရင်ဒါလူးကဒီကနေ့ပြောကြားခဲ့ပါတယ်ဆန္ဒပြကျောင်းသားတွေစတဲ့ချခဲ့တဲ့တက္ကသိုလ်ကိုရှင်းလင်းနိုင်ဖို့တက္ကသိုလ်ကိုဝန်ရံပိတ်ဆို့ထားတဲ့ရဲတပ်ဖွဲ့တွေအမြန်ဆုံးဖယ်ရှားပေးဖို့လည်းသူကသတင်းစာရှင်းလင်းပွဲမှာတောင်းဆိုခဲ့ပါတယ်တက္ကသိုလ်ရဲ့သုတေသနလုပ်ငန်းတွေနဲ့တင်ကြားရေးလုပ်ငန်းတွေအမြန်ဆုံးပြန်ဆနိုင်ဖို့ကအရေးအကြီးဆုံးဖြစ်တယ်လို့ဒေါက်တာလူးကပြောပါတယ်ပေါ်လီတက်နစ်တက္ကသိုလ်ဝင်းကိုရဲတွေဝိုင်းထားတာဆယ်ရက်ကြာရှိနေပါပြီဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲတွေအချိန်မြင့်ခဲ့တဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကဆန္ဒပြသူတွေပေါ်လီတက်နစ်တက္ကသိုလ်ဝင်းထဲမှာစတဲ့ချပြီးရဲတွေဝင်မလာနိုင်အောင်အတားအဆီးတွေလှုပ်ထားခဲ့ကြတာပါရဲတွေကလည်းမျက်ရိုရိုပုံးတွေမိသက်ပိုက်တွေသုံးပြီးတော့ဆန္ဒပြသူတွေကိုဖြိုခွင်းဖို့ကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေကလည်းရဲတွေကိုမိလောင်ပုံးတွေအုတ်ခဲတွေမြားတွေနဲ့ကျောင်းဝင်းထဲကနေတိုက်ခိုက်ခဲ့ကြပါတယ်အစပိုင်းမှာဆန္ဒပြကျောင်းသားရာနဲ့ချီရှိပေမဲ့နောက်ပိုင်းမှာကျောင်းထဲကနေရရနီးနဲ့ထွက်သွားခဲ့ပါတယ်ရဲလက်ကလွတ်မြောက်သူတချို့ရှိတယ်လို့တချို့လည်းအဖမ်းခံရပါတယ်တက္ကသိုလ်ရဲ့မှအမားကဆန္ဒပြသူ10ကနန်းလောက်ပဲကျန်တော့တယ်လို့ခန့်မှန်းကြပေမဲ့တက္ကသိုလ်အာဏာပိုင်တွေရှာဖွေရှင်းလင်းတဲ့အခါမှာတော့တယောက်မှမတွေ့ဘူးလို့ဒီကနေ့ပြောပါတယ်ရှင်
ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မှုလို့ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။MCA အဖြစ်ရဲ့လက်မှတ်ရေးထိုးထားတဲ့မွန်ပြည်တပ်ပါတီနဲ့မြန်မာစစ်တပ်တို့အကြားမှာဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကိုစစ်ဆီးဖို့မြန်မာစစ်ကြောင်းဟာမွန်ပြည်တပ်ပါတီအခြေပြုရာဒေသဘက်ကိုဝင်ရောက်ဖို့ကြိုးစားတာမှတိုက်ပွဲဖြစ်ခဲ့တယ်လို့မွန်ပြည်တပ်တပ်မှုတဦးကပြောပါတယ်။ဒီတိုက်ပွဲဖြစ်ပွားမှုမှာဒေသခံတရာကျော်လောက်လဲစစ်ပေးတင်းရှောင်နေရပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ဖရားသုံးစုဒေသမွန်ပြည်တပ်ပါတီအခြေပြုရာဂျပန်ယူတွင်းနီဒီကနေ့မနက်ကမွန်ပြည်တပ်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။ထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိုစစ်ဆေးဖို့လာတဲ့မြန်မာစစ်ကြောင်းဟာမွန်ပြည်တပ်အခြေစိုက်ဂိတ်ကိုခွေးကျူးချက်မရဘဲဝေရောက်လာလို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းမွန်ပြည်တပ်ပါတီနေမြေခံတပ်မှုသူကမွန်ပါတာနဲ့ပြောပါတယ
်။တော်တော်တဲ့ကတိလက်ကပရိုင်းရောဆိုတော့တဲ့ဝင်ကျူပယောနောတဲ့ကလေးကလေးမြေပံပြန်ဆိုပုတ်ပုတ်လေးကလေးကလေးစံတန်းသားနော်တော့ပုတ်ပုတ်လေးရိုက်စံတော်တဲ့လက်ကလေး
သူပြောသွားတာကတော့ဖြစ်ပုံကသူတို့ဘက်ကကျွန်တော်တို့ကိုကြောင်းကြားလာတာကတော့နေဆက်ကိုစစ်ဆေးမယ်တဲ့ဒါပေမဲ့သူတို့လာတဲ့ပုံစံကစစ်ကြောင်းနဲ့လာတယ်ကျွန်တော်တို့ဘက်ကမပေးလာဘူးစစ်ကြောင်းပုံစံနဲ့ဆိုတော့တကယ်လို့လာရင်ပြဿနာဖြစ်မလို့ပြောတယ်မြန်မာတပ်ဘက်ကသူတို့လာကိုလာရမယ်ပြောပြီးဟိနတိုင်ဘက်ကိုတက်လာတော့တနပ်တန်မြည်သွားတာပေါ့သူတို့ဘက်ကတက်လာကျွန်တော်တို့ဘက်ကပြည်ရင်ဆုပ်ရင်အဲ့လိုပုံစံပေါ့သူတို့ဘက်ကတန့်ရာဖြစ်နေတယ်သူတို့ဘက်ကထိခိုက်မှုရှိတယ်လို့သိရတယ်ဆိုပြီးမွန်မာရာနဲ့ပြောဆိုသွားတာပါဒီပြစ်ခတ်တိုက်ခိုက်မှုမှာမြန်မာစစ်တပ်ဘက်ကရာရှိကြီးတူးနဲ့အယက်သားတူးတန်ရန်ရရှိပြီးတတတူးချဆုံသွားတယ်လို့မြင့်မြင့်ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပြီးနောက်ပိုင်းမြန်မာတပ်မတော်နဲ့ကရင်နယ်ခြားစောက်တပ် PGF တပ်ဖွဲ့ပူးပေါင်းဝင်အားနဲ့ထိုးစစ်ဆင်လာခဲ့ပါတယ်။လက်ရှိမွန်ပြည်တပ်ပါတီရဲ့ဂျပန်ယူရင်တပ်စခန်းကိုမြန်မာစစ်တပ်ဘက်ကတင်ပိုင်ရရှိထားတယ်လို့ဒေသခံတူးကပြောပါတယ
်။တပ်မတော်ဂျပန်ယူရင်မှာစခန်းချလာလိုက်ပြီ။ကတ်သိမ်းလိုက်ပြီပေါ့။ဂျပန်ယူရင်တို့နဲ့ဒီနေ့တော့ငရောတဲ့ခိုင်တင်းထားတဲ့အနေအားမှာရှိတယ်။
လက်ရှိဖျားသုံးစုမျိုးနဲ့ဝင်ပေါက်တွေကိုတမရော်ဘက်ကနေပိတ်ဆို့ထားပြီးတောလာမှုမရှိတဲ့လောက်အခြေအနေမှာရှိနေတာပါအနီးနားရွာတွေဖြစ်တဲ့တိုက်ရင်သုံးဂျပန်ယူတွင်းနဲ့ကြံတော်ဆတဲ့ရာနဲ့ချီတဲ့ကြေးရွာသားတွေဟာထိုင်းနိုင်ငံဘက်မှာတင်းချောင်နေရတယ်လို့အဆိုပါဒေသခံကပဲဆက်ပြောပါတယ်
ကျေးဇူးအရှင်ဘုန်းကြီးကြောင်းမှာတော့မိသားစုတွေဟောတော့စစ်ဆောင်ကြတယ်နောက်ကျွန်တော်တို့ထိုင်းတော့တော့သူတို့ရှေ့ကြတယ်ဆိုတော့ထိုင်းတက်ကြမိတယ်ဆိုတော့အဲ့ကြောင်းမှာတော့သူတို့အက်ဒီရဲ့ကလင်းငယ်တွေရဲ့အမျိုးသမီးတွေတော့အဲ့ဒီမှာသွားပြီးတော့အစီအစီဆောင်ကြလို့ပြေးတယ်
စစ်ဆောင်300ကျော်ကိုထိုင်းအာဏာပိုင်တွေကနေထိုင်းပတ်ချံမိထွေးဘူကျောင်းနန်းကုတ်ကျောင်းနဲ့စစ်ဆောင်စခန်းတွေမှာနေရာချထားပေးပါတယ်။တိုက်ပွဲနဲ့ပတ်သက်ပြီးအရှိတောင်တိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရနဲ့မွန်ပြည်တပ်ပါတီပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာအဆက်အသွယ်မရရှိခဲ့ပါဘူး။မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးရုံးကိုဆက်သွယ်ရမှာတော့ဒီကနေ့တိုက်ပွဲဖြစ်စဉ်အခြေအနေကိုမသိရှိသေးဘူးလို့စစ်ဘက်အရာရှိသူကပြောပါတယ
်။ကြားသိနေတဲ့ပြည်ပေါ်လား။အဲ့ဒါကျွန်တော်တို့လည်းအဲ့ဒါကိုမရသေးဘူး။ကြားရတယ်ရှိမော်ရံဖြစ်တယ်နဲ့အကြောင်းအရောက်ပဲရှိကျွန်တော်လည်းမသိ
ဘူး။မွန်ပြည်တပ်ပါတီဟာ2018ခုနှစ်ဖေဖော်ဝါရီလမှာမြန်မာစုရနဲ့ NCA ပြည်ရလက်မှတ်ရေးသူစားတဲ့အဖွဲ့ဖြစ်တယ်လို့မြန်မာစစ်တပ်နဲ့စစ်ရေးပဋိပက္ခဖြစ်ပွားတာမရှိတဲ့အခြေအနေကနေအခုလိုတိုက်ပွဲဖြစ်ပွားလာတာပါ။
อันนี้เรามาทุ่มมุ่งไปที่ปาร์ตี้เนี่ยมีมาสิตาตัวจ้าไต่ป่วยเช่นอะไรปอมะมีมาเนียนชันยี่กอมชิงก์อาจารย์ไปปกกูอุลามังชิวก้าคุลูเปียวว่าเลยอันนี้ทุ่มมันก็ทุ่มมันก็บอกอันนี้ทุ่มเนี่ยเพื่อทุ่มเนี่ยเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อเพื่อ
ကျွန်တော်တို့ကိုကြောင်းကြားလာတာကတော့နေဆက်ကိုဝါရီလမှာမုံမြစ်ပါတီကနေကျင်းပခဲ့တဲ့မုံမျိုးရံနဲ့ခန်းနာမှာစည်ရပြတာဖွဲ့နဲ့မကျင်းပဘူးသမရဘက်ကတာစီခဲ့ပေမဲ့မုံမြစ်ဘက်ကလက်မခံဘဲကျင်းပခဲ့တာကြောင့်ဂျိုင်းစကြီးမျိုးနဲ့ဖျားရောင်ဂိမ်းနဲ့တံမျိုးဆဲမျိုးနဲ့စီနေပင်ဂိမ်းစားတဲ့မုံကောက်ခွန်စခန်းတွေကိုသမရဘက်ကနေတင်စီခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါ
Mari, now Umu Nejang Jiva Nima, Suyan Sitane, Yakin Leneka, E. Puru Type Wetipa Kiraja, Yatati Mushi Gere, Luditak and Riga Piobi Me, Tamaro Pekaro Tago Nin Subari, Nemi Dwin E. Sakanugu, the Pekka Nemi Shinli looks on Yaja, Kudizamala at Dwima, Type Wari Pintana Bushi, Lu Tamaro Pekka, three Pibari, Fury Drinda Kutananga, three people Tavarishim.
ဒီခံရမြောက်ပိုင်းညအုံမျိုးနဲ့ကြောင်းတောင်ကျေးရွာနေမှာဒီကနေ့မနေ့ပိုင်းကဆိုးရတဲ့နေ့ခိုင်လက်နက်ခိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်ပေါ်ခဲ့တာကြောင့်တရားခံဒုတန်ရရှိတော်ပြီးညအုံစေယုံကိုပို့ဆောင်ထားရတယ်လို့ကြောင်းတောင်ကျေးရွာသားတို့ကပြောပါတယ်။သူကနော်ကျုံပေါ်တော့တဲ့ဟာဒီရွာဥကနေပြီးသူလိုက်ပြီးပြည့်တယ်သူတို့လေကိုနိုင်ရောစင်နိုင်တော့မရှိမှာပါ။တဖက်ကပြည့်တယ်လို့ပြ
ာအကြောင်းမရှိဘူးလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမုံကြီးဝင်းစောဦးကပြောပါတယ
်ဒီပန်းပြောင်းရဲ့ဟလားအရှိဘက်တောင်ပြောလို့ပြီးရင်ဒီဟာခင်ဗျာဟိုယာယီရှင်းချတဲ့နေရာတွေဒီနေရာထပြီးကျွန်တော်တို့ကနေပြီးတော့မှဟလားတိုင်ခိုးလိုက်ပြီးရင်နောက်တဲ့နေရာပြောင်းလိုက်ဒီလိုဟာမျိုးနေရာရှိပြီးတော့မှယာယီစခန်းလေးလေးလုပ်ဒီလေဒီကျောင်းတော်ရဲ့မြောက်ဘက်မှာဟလားယာယီစခန်းရှိတယ်ဆိုတာသိလို့ကျွန်တော်တို့ကဝင်ရှင်းတာပေါ့ရွာသားတွေကံရတာတော့အကြောင်းမရှိဘူးခင်ဗျာတိုက်ပွဲဖြစ်တဲ့နေရာနဲ့ရွာနဲ့ဆိုလို့ရှိရင်မီတာ1500လောက်ပဲ
ဒီလာတွင်မှာအေအေနဲ့အစိုးရတက်ကြနှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေပြီနေနေချင်းလင်းရဲစစ်စင်ရဲတွေကြောင့်လာမယ့်ဒီဇင်ဘာလမှလည်းတိုက်ပွဲတွေပြင်းထန်လာဖို့ရှိတယ်လို့ဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ဗိုလ်ကြီးချင်းလေးလုံးပါတယ်သူတို့ကလည်းနေနေနဲ့ဆက်ပြီးတော့မှဟုတ်လားဝင်နေရသည်ဆိုလိုပဲကြည့်ရတာသွားရည်လာတယ်အောင်းနေကြောင်းနဲ့ဆက်တစ်ချက်နေသွားပြီဘယ်နေရာပေါ်လို့ရတယ်ကိုယ်နဲ့ရပြီဖြစ်တာကြတော့သူတို့ကလည်းစကန်းအတူတူကြမနေတော့ဘူးဟိုနာရှိလိုက်ဒီနာရှိလိုက်ဒီနာရှိလိုက်ဟိုနာရှိလိုက်ဆိုတော့ကျွန်တော်တို့ကလည်းဟိုရှင်းလိုက်ဒီရှင်းလိုက်နေဆိုတော့ဒီရပို့ပြီးတော့မှတွေ့ဖို့အချိန်များတာပေါ့အခွင့်အမ်းပုံများတာပေါ့တွေ့လေတိုက်ပွဲရဖြစ်လေတိုက်ပွဲတွေဒီရလာနေတော့ဆရာတို့ကြည့်နေကြည့်ရမှာပါနော
်ပြီးတဲ့နိုဝင်ဘာလ၄ရက်နေ့ကလည်းကျောင်းတော်ကြီးရွာကအင်ချန်ဝင်းတစ်ခုတည်းကိုလက်နက်ကြီးကြီးကြားရောက်ခဲ့တာကြောင့်လူ၃ဦးဒဏ်ရာရရှိခဲ့ပါတယ်ပိကရရဲ့ပိုင်းတွေကလည်းမင်းပြောင်းမျိုးနဲ့တန်မြောင်ကျေးရွာမှာလက်နက်ကြီးကြီးကြပြီးနေအင်းတွင်းမိမွေးနေတဲ့အသက်80ကျော်မျိုးသမီးတူတန်ရာရရှိခဲ့ပြီးဆေးရုံကိုပို့ဆောင်လိုက်ရပါတယ်ဒီကနေ့မှလည်းရခိုင်ပြည်နယ်မြောက်ပိုင်းကမျိုးနဲ့တုံခုလောင်းမှာအစိုးရတပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတာရှိတယ်လို့တပ်ဖက်ကပြောဆိုထားပါမယ်ရခိုင်လက်နက်ကိုင်အေအေဖက်ကတော့တီးခြားအတည်ပြုပြရသေးတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်တွင်ရခိုင်လက်နက်ကင်ဖွဲ့နှင့်အစိုးရတပ်ဖွဲ့တွေကြားကတိုက်ပွဲတွေကြောင်းအရသာပြည်သူတွေထိခိုက်ဒဏ်ရာရသေဆုံးတာတွေဖြစ်ပေါ်နေပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းတွင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင်းအရသာသေဆုံးသူ90ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိနေပါတယ်
။ကိုသက်နိုင်တဲ့ရင်ပြဖို့ထားတာပါ။သောတာရှင်တို့ခုနဆင်နေရတာက VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ဒိုင်းရိုက်လွှင့်ရေဒီယိုအစီအစဉ်ကို VOE ရဲ့ internet ဆာမျက်နှာ burmese.voenews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ထိုင်းနိုင်ငံဘဲရွှေပြောင်းအလုံသမားအရေးဆိုင်ရာသတင်းလှတပုတ်ကိုထုတ်လွှင့်ပေးပါမယ်။ထိုင်းနိုင်ငံတောင်ပိုင်းဖူခက်ခရိုင်ထလန်မြို့မှာပြီးခဲ့တဲ့သတင်းပတ်အတွင်းဆောက်လက်ဆဓာတ်ဆီဆိုင်ပြိုကျတဲ့အတွက်တည်ဆုံသွားသူတွေမှာမြန်မာနိုင်ငံသား၃ယောက်လည်းပါဝင်တာကြောင့်လူမှုဖူလုံရေးအသက်အာမခံကြီးအဖြစ်တဦးကိုဗတ်ငွေ9သိန်းကျော်ရအောင်မြန်မာလူ့သမားတန်အရာရှိတွေနဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကကူညီဆောင်ရွက်ပေးခဲ့ပါတယ်။ဒီကြောင့်ပြည်စုံကိုတော့ VOE သတင်းတောင်ပိုင်းအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထိုင်းနိုင်ငံဖူခက်မြို့အတွင်းကစောက်လက်စဓာတ်ဆီဆိုင်ခေါမိုးပြိုကျခဲ့လို့သ ဆောက်ဦးအောင်မှာနေလေသာစားနေကြတဲ့မြန်မာနိုင်ငံသားအလုပ်သမားလေးဦးပါဝင်ထိုင်းနိုင်ငံသားတွေလည်းအဆောက်ဦးပြိုကျတဲ့အထက်မှာပြိမိကြတာပါဒီထက်ကထိုင်းနဲ့မြန်မာနိုင်ငံသားကိုယ်ဦးတွေကနှစ်ဦးကိုသာအသက်ရှင်ရဲ့ကက်တင်နိုင်ခဲ့ပြီးထိုင်းနိုင်ငံသားလေးဦးမြန်မာနိုင်ငံသားတော်ဦးတည်ဆောင်သွားခဲ့ပါတယ်ဒီအတွက်ထိုင်းဆိုရရဲ့လူလုံရေးရုံမှာအမကန်လုပ်ထားတဲ့မြန်မာနိုင်ငံသားတ
ဒီအခုလိုပြောပြပါတယ်။ဒီကပါစစ်ပါလဲဆိုတော့သူတို့အနေနဲ့ဒီအခုသုံးသွားတဲ့သူတွေမှာကနေရောက်တာစကန်ဆန်ခေါမမဝင်ဖြစ်လေ။အဲဒီမဝင်တဲ့ဟာလေတကယ်တကယ်တော့ဟိုအလုပ်သမားတွေကအပြစ်မဟုတ်ဘူး။အလုပ်ရှင်ကနေပြီးတော့မသွင်းထားပြရဘူး။ပြည့်တဲ့ဟာကိုအဲ့လိုပြောလို့လည်းကျွန်တော်ဆုံးကြတော့အလုပ်ရှင်ကိုငါ့အလုပ်ရှင်ကိုဒီပကံဆန်ခေါမမသွင်းထားတဲ့အကြောင်းဆိုပြီးတော့ ทางที่อลุมาเตียวไปชิดตองหมดถ้าชิดตองอยู่แล้วเนี่ยแหละเนี่ยขาจ้ะเนาะอะกูตรุอ่ะประกันสังคมเนี่ยโอ้อีกอยู่เนี่ยอจ้องวนบ่ออกมาเดียวเตียวกูอารมณ์บลาอยู่ยามเลยสรว่าจ้ะเหรอบากี้จ้ะเปล่ามั้ยสรุปจริง
3 ปีจ้ะโหลเตซงแก่ได้ญาติอูเลยอลุตมะยิอพ่อฤดากุญีซองแยกไปดาจ้ะลุมุผู่ลงยิอามากันเจียเพ่บ้านวยโกติ้งจ่อยาสิแก่เลยโหลสุบาเดชื่อบาเวนเป็นเนี่ยปู่จ้ะเลยฮะดิเอ้อละมาเลยไอ้ยิกะโหเตได้หลูฤดาก็กุมิ้นไหนสรแล้วเดียวเจ๋ดแต่ตัวไอ้อลุตมะก็อลุตมะก็เออตูเลตูอเมยอตูเนี่ยกะเลียตูมีมาอ่ะไอ้เนี่ยไอ้มาเป็นประกันสังคมตัวโกติ้งจ่อยาละลาทุบ
တောင်းတော့ဆလာနှလားတုံးကအဲ့လိုဆောင်းအောင်ပါလို့ရှင်ရုံမူလီတာပေါ့ထိုင်းနိုင်ငံထဲမှာတရားဝင်အထောက်အထားရှိနေသူတွေကတော့နေနာပြေးရရှိအောင်ဆောင်ရွက်နိုင်ပေမဲ့တချို့တရားမဝင်နေထိုင်တဲ့သူတွေဆိုရင်တော့အခက်အခဲရှိတယ်လို့ဆိုပါတယ်ဒီကဲတဲ့ရက်ကပဲကပီမြို့မှာစက်ရုံတွေမှာဓာတ်လိုက်တည်ဆုံးခဲ့တဲ့မြန်မာအလုပ်သမားတဦးရဲ့အမှုကိုလည်းလိုက်ပါဆောင်ရွက်ပေးဖို့အတွက်မြန်မာတန်ရုံး
မအိမ်မှာသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ American ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ် American သမ္မတရွေးကောက်ပွဲဝင်ကြမယ့် Democratic ကိုယ်စားလှယ်အတော်များများထဲမှာ New York မြို့တော်ဝန်ဟောင်း Michael Bloomberg လည်းတင်းနှင်းနေနေကတရားဝင်ပါလာပါတယ်အသက်89နှစ်အရွယ်စီးပွားရေးလုပ်ငန်းရှင်တဦးလည်းဖြစ်အလူတန်းရရောသူလည်းဖြစ်တဲ့တရွေတတိ Mr. Bloomberg ကရွေးကောက်ပွဲမဲဆယ်စီယုံရေးအတွက်ဒေါ်လာတန်းနဲ့ချီပြီးတော့သုံးဆွဲထားတာပါဒါပေမဲ့လူထုဆန္ဒစစ်တမ်းတွေအရတော့ Republican ကပါတီဝင်အဖြစ်မြို့တော်ဝန်အဖြစ်ရွေးကောက်ခံခဲ့ဘူးတဲ့ Mr. Bloomberg အပေါ်မှာ Democrat တွေဘက်ကတန်လျာနဲ့စောင့်ကြည့်နေတာပါဒီအကြောင်း VOA သတင်းတော် Adrita Tunelari သတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပေးပါရှင်
American စီးပွားရေးမှာမျှတမှုရှိရင်လည်းအလဲလက်လူဒန်းစားတွေအတွက်အထောက်အကူဖြစ်မယ်ဆိုတဲ့စီးပွားရေးဆိုင်ရာမူဝါဒတွေနဲ့ Michael Bloomberg မဲဆွယ်စီယုံနေပါတယ်။ American မှာဝင်ငွေမမျှတတဲ့ကိစ္စနဲ့တချို့လူတွေအလွန်ကြွေးဝါချမ်းသာနေတဲ့ကိစ္စအပေါ် Democrat တွေပြစ်တင်ပြောဆိုနေချိန်မှာ Mr. Bloomberg ခုလိုမဲဆွယ်စီယုံနေတာပါ။ September 17ရက်နေ့က New York မြို့အကြမ်းဖက်တက်ခတ်ခံခဲ့ရပြီးတဲ့နောက်ပိုင်းမြို့တော်ဝန်တူအဖြစ် New York မြို့ကြီးပြန်ပြီးတော့တပ်ဝင်လှုပ်ရှားလာအောင်လုပ်ကိုင်ပေးခဲ့တဲ့သတင်းနဲ့ဤပညာဆိုင်ရာလုပ်ငန်းရှင်ကြီး Bloomberg ကသူ့ကိုမဲဆန္ဒရှင်ထောက်ခံမှုမျှော်လင့်နေပါတယ် Brookings Institute က John Hodder ကအခုလိုသုံးသပ်ပါတယ
် What Michael Bloomberg inherited was
ရောချင်း Michael Bloomberg အမှန်တကယ်အမွေရခဲ့တာကတော့ Manhattan အောက်ပိုင်းကအပျက်စီးပုံကြီးပါနောက်ပြီးထူးခြားတဲ့နေလိုက်နဲ့တုံးပြီး New York မြို့ကြီးကိုပြန်ပြီးတက်ဝင်လှုပ်ရှားလာအောင်လဲသူလုပ်ခဲ့ပြီးပါတယ်စီးပွားရေးချဆင်းနေတဲ့အချိန်မှာဒီလိုလုပ်ခဲ့တာပါ
မြို့တော်ဝန်အဖြစ်နဲ့တရားဥပဒေစိုးမိုးရေးအတွက်လှုပ်ဆောင်တဲ့နေရာမှာ Stop and Frisk ဆိုတဲ့ရပ်တန့်စစ်ဆေးတဲ့မူဝါဒကိုလည်းချမှတ်ခဲ့တာပါဒီမူဝါဒကြောင့်အာဖရိကန်တွေပေါ်အမေရိကန်တွေကိုရဲတွေကရှောင်းတခင်ရပ်တန့်စစ်ဆေးတာမျိုးတွေအဖြစ်များစေခဲ့ပါတယ်။သူ့ရဲ့အဲ့ဒီမူဝါဒအတွေ့ Mr. Bloomberg ကလက်တော်တောင်းပန်ခဲ့တာပါ။ဒီမူဝါဒကလူနေစုတွေပေါ်ဘယ်လိုတက်ရောက်စေခဲ့တယ်လဲဆိုတာသူ့အနေနဲ့ကောင်းကောင်းနားမလည်ခဲ့ဘူးလို့လည်းပြောပါတယ်။လူနေစုတွေကိုဒီမိုကရက်ပါတီရဲ့အရေးပါတဲ့မဲဆန္ဒရှင်ပြည်သူတွေအဖြစ်လဲရှုမြင်မှုတွေရှိပါတယ်။ကမ္ဘာအချမ်းသာဆုံးလူစီးရင်တမှာနံပါတ်9နေရာမှာရှိတဲ့ Mr. Bloomberg အနေနဲ့မဲဆွယ်စည်းရုံးရေးကြော်ညာအတွဲဒေါ်လာတန်ပေါင်းများစွာသုံးစွဲလိမ့်မယ်လို့လည်းခန့်မှန်းမှုတွေရှိပါတယ်။ Virginia တက္ကသိုလ်က Larry Sabato က Skype ကနေအခုလိုပြောပါတယ
်။ There's never been a candidate who announced
ရွေးကောက်ပွဲဝင်မယ်လို့ကြေညာလိုက်ပြီးတော့ရပိုင်းအတွက်မှာပဲဒေါ်လာ38တန်းသုံးစွဲတဲ့သူဘယ်သူမှမရှိခဲ့ဘူးပါဘူး။ဒါကအစပိုင်းပဲရှိပါသေးတယ်
။လူလူစစ်တမ်းတွေရ Mr. Bloomberg ကို Democrat Party ဝင်300ခန့်လောက်ကထောက်ခံတာတွေ့ရပါတယ်။ ဒါပေမဲ့လည်းပနာမအဆင့်ရွေးကောက်ပွဲမှာရှေ့ကပြေးနေတဲ့သူထင်းထင်းရှားရှားမတွေ့ရသေးတဲ့အတွက်သူ့ရဲ့ချမ်းသာကြွားဝမှုတွေကလွတ်လပ်တဲ့ကိုယ်စီလဲသူအဖြစ်နဲ့နိုင်ငံရေးကစားကွက်မှာအသာစီရလိမ့်မယ်လို့လည်းလေလာသုံးသပ်သူတချို့ကရှုမြင်နေပါတယ်။ Larry Sabato ကပဲ Skype ကနေအခုလိုပြောပါတယ်
It is better for a candidate to spend
ကိုယ်စားတူအနေနဲ့သူ့ရဲ့ကိုယ်ပိုင်ရည်ကိုသုံးတာပိုကောင်းပါလေ။အများအတွက်ကိုယ်စားတူအဖြစ်နဲ့လုပ်ကံခွင့်ရဖို့ပဲဖြစ်ဖြစ်ဒါမှမဟုတ်သူတို့စီးပွားရေးအတွက်ဥပဒေကြောင်းအရအထောက်အကူရဖို့ပဲဖြစ်ဖြစ်လူလားချက်ကိုယ်စီရှိနေကြတဲ့လူတွေစီကနေပြီးတော့ဒေါ်လာတန်းနဲ့ချီရမငွေရဖို့အလူကန္တာထက်တော့ပိုကောင်းပါလေ။
တစ်ချိန်တည်းမှာပဲစီးရဲချမ်းသာကွာဟမှုကြီးထွားလာနေတဲ့ကိစ္စကိုပြောင်းပြစ်မယ်ဆိုတော့ပါတီရဲ့ကတိစကားတွေကိုအကောင့်ထဲပို့တဲ့နေရာမှာအဲ့ဒီအလူခံထားတဲ့ငွေတွေကြောင့်နိုင်ငံရေးအရဝန်တော်ဝန်ပိုဖြစ်လာစေနိုင်ပါတယ်ကိုယ်စလေလောင်းအဲလစ်ဘက်ဝါရန်ကအခုလိုပြောပါတယ
် I understand that rich people are going to have
ကျွန်တော်ရဲ့လူတွေကကျမတို့အားလုံးထက်ပိုပြီးဖက်နက်တွေအိမ်တွေကားတွေပိုင်ဆိုင်ကြနိုင်မယ်ဆိုတာကျွန်မသဘောပေါက်ပါတယ်ဒါမဲ့လေဒီမိုကရေစီရေးအတွက်ကြတော့တို့ဒီထက်ပိုပြီးအဝေးမြပေးဖို့မရှိကြပါဘူ
း Bloomberg ကတော့သူ့ရဲ့အလဲလာနိုင်ငံရေးလမ်းစဉ်နဲ့ချမ်းသာကြွယ်ဝမှုတွေဟာသမ္မတ Donald Trump ကိုအပြုတ်တိုက်ဖို့အကောင်းဆုံးဖြစ်တယ်လို့ပြောပါတယ်လူကြိုက်များဖို့ဆိုတာလွှဲတဲ့ကိစ္စမဟုတ်ဘူးလို့ Brookings Institute က John Hodder ကအခုလိုပြောပါတယ်
President Trump connected with voters
Mr.
Bloomberg အနေနဲ့လာမယ့် February လမှာလုပ်မယ့်အစောပိုင်းကိုယ်စားလောင်းရွေးချယ်မှုမှာပါဝင်အောင်မှာမဟုတ်ပါဘူး။သူ့အတွက်ပထမဆုံးစံသက်ခံရမယ့်အချိန်ကတော့ March 3ရက်နေ့မှာကြာအောင်မှာပါ။အဲ့ဒီနေ့ဟာ Super Tuesday လို့ခေါ်တဲ့ American သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာအရေးအကြီးဆုံးနေဖြစ်ပြီးပြည်နယ်၁၄ခုမှာကိုယ်စားလောင်းရွေးချယ်ပွဲတွေကိုကျင်းပကြမှာလည်းဖြစ်ပါရဲ့ရှင်။
နောက်လောင်းပြပြပေးကြတာပါဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်နောက်နှစ်နာရီကြာညာ9နာရီစီစဉ်ဒီမှာတော့မြမလူတို့နဲ့ချမ်းမာရေးဥကျော်စံတာရဲ့မြမရေးသုံးသက်ခြင်းနဲ့အတူသတင်းပတ်ဆင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချစ်ကိုကိုအောင်လူကပြပြပေးပါရှင်
ယူကရိန်းနိုင်ငံအတွက်အမေရိကန်ကစီးရဲကူညီဒေါ်လာ3400နီးပါးပေးမယ့်အစီအစဉ်ဆိုင်ငံထားတာကိုပြန်လည်ရုပ်သိမ်းဖို့မဆုံးဖြတ်ခင်မှာပဲအစိုးရအတွင်းလူတွေကယူကရိန်းနဲ့ပတ်သက်လို့တိုင်ကြားထားတာကိုသမ္မတဒေါ်နယ်ထရန့်သိရှိထားတဲ့အကြောင်းနယူးယောက်တိုင်းသတင်းစာကဖော်ပြလိုက်ပါတယ်။တိုင်ကြားချက်နဲ့ပတ်သက်လို့လူတော်ကိုအကြောင်းကြားဖို့လိုမလို့ဆုံးဖြတ်ရမယ့်သမ္မတရဲ့ရှင်းလင်းရေးကဩဂုတ်လနောက်ပိုင်းမှာပဲသမ္မတကိုအတည်ပြုခဲ့တာဖြစ်တယ်ဆိုပြီးနီးစပ်သူနှစ်ယောက်ကိုကူကပ်ပြီးသတင်းစာကမနေ့ကပဲဖော်ပြလိုက်တာပါ။အမေရိကန်သမ္မတယူကော့ဘွဲကိုယူကရိန်းကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေမမဟုတ်မှန်တဲ့အကြောင်းပြောဆိုဖို့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုကညှင်းဆန်လိုက်ပါတယ်။သမ္မတယူကော့ဘွဲကိုဝင်ရောက်နှောက်ယှက်တာရုရှားကဖြစ်တဲ့အကြောင်းအမေရိကန်ထောက်လှမ်းရေးတိုင်ဝမ်ကအခိုင်အမာစုံစမ်းတွေ့ရှိပြောဆိုထားကြတာပါ။ဣသရေလကကြီးကြော်သိမ်းပိုက်ထားတဲ့နယ်မြေပေါ်မှာဂျူးအင်အားတိစောက်မှုတွေကိုအထိမဲ့ပြုလိုက်တဲ့အမေရိကန်အစိုးရရဲ့မူဝါဒအပြောင်းလဲကိုကန့်ကွက်တဲ့အနေနဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒီသားမှာပါလက်စတိုင်းထောင်နဲ့ချီစုဝေးချီတဲ့ဆန္ဒပြခဲ့ကြပါတယ်။အနောက်ဘက်ကန်ဒီသားမှာဂျူးအင်အားတိစောက်မှုတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရည်အဖြစ်အရင်အမေရိကန်အစိုးရအဆက်ဆက်နှစ်ပေါင်း40ကျော်လက်ခံလာခဲ့ကြပြီးမြဲသမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်မှာရပ်တည်ချက်ပြောင်းလဲလိုက်တာကိုမကျေနပ်ကြတဲ့ပါလက်စတိုင်းသားတွေကအလံတွေဆိုင်းဖို့တွေခိုင်ဆောင်ပြီးမနေ့ကပဲဆန္ဒပြခဲ့ကြသလိုကားတရားတွေကိုမရှိ ው အစ္စရေးစစ်သားတွေကိုလည်းခဲရီနဲ့ပြစ်ပောက်ခဲ့ကြတာပါ။အဲဘင်းနီးယားနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းအဆိုးဝါးဆုံးငရင်ညောင်းအနည်းဆုံးလူ25ယောက်သေဆုံးပြီးရန်လက်ချီထိခိုက်ဒဏ်ရာရခဲ့ကြပါတယ်။အပျက်စီးပုံတွေရောပိတ်မိနေနိုင်တဲ့သူတွေကိုကယ်ဆယ်ရေးကဒီကနေ့ထိလည်းဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dexter Wendy ရဲ့ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intel Set 17နဲ့ Mi Set 3 ဂျူလူတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ VOE အစီအစဉ်တွေကိုအားပေးနားဆင်နေတဲ့ကျေးဇူးတင်ပါတယ်။သောတာရှင်များနေ့တကွာမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.